မလေးရှားနိုင်ငံစီလန်ကောပြည်နယ်တဲကမလေးရှားရေးပိုင်နယ်ထဲမှာမလေးရှားတင်မောပေါ်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတင်မောသား14ဦးကိုရေချောင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံစီလန်ကောပြည်နယ်တဲကမလေးရှားတင်မောပေါ်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာတင်မောသား5ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းမလေးရှားနိုင်ငံကွာလာလမ်ပူကဦးစိုးထက်သိန်းကအခုလိုပြောပါတယ်
။ဆွေးနွေးမှုဖြစ်နေတာတော့ကျွန်တော်တို့ဒီပုတ်ကလန်ကျွန်တော်တို့ဆောင်းလိုင်းကစားရေပြင်ပေါ့နော်။ဒီမလေးရှားရေပိုင်နဲ့ဟိုဒါသက်သမိုင်းတော့ဝင်းကျင်ပါဒါတရားမဝင်ငါးဖမ်းလိဖမ်းဆင်းနေတဲ့အားမြန်မာကြေလောက်တော့ငါ့ဦးအဖမ်းခံရတယ်ဖြစ်တယ်ပါဘာကြီး။ငါဖမ်းတဲ့မောပေါ်မှာပေါ့နော်။မြန်မာရေလောက်တော့ငါ့ဦးကတော့ဒါပြောဆိုရင်တရားမဝင်ပေါ့နော်။ဒီအလုံးအစားပေါ့ကငါဖမ်းလုပ်ငန်းလောက်တိုင်းမို့မလေးရှားနိုင်ငံထဲမှာနေထိုင်မှုတရားဝင်ထောက်တာမရှိတဲ့အတွက်ကြောင့်မို့အဖမ်းခံရတာပါ။အဖမ်းခံရတဲ့လူတွေကတော့အသက်16နှစ်ကနေ46နှစ်အကြာသက်ရွယ်ရှိတယ်လို့ထုတ်ပြန်လာပါတယ်။ထုတ်ပြန်လာမှဒီဟိုလားဆလန်းကောရေချောင်းညွှန်ကြားမှုရောကနေပြီးတော့မှထုတ်ပြန်လာတာပါနော်
။အခုဆိုရင်မလေးရှားပင်လယ်ပြင်မှာလည်းအဖမ်းအစည်းတွေများနေတယ်လို့မလေးရှားတနိုင်ငံလုံးမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းအစည်းတွေလုပ်နေတယ်လို့လည်းပြောပါတယ်။
မာတော့ငါးဖန်းလုပ်ငန်းလုပ်တဲ့နေရာမှာတော့ပင်လယ်ပင်မှာတော့ထိုင်ငါးဖန်းတင်မောတွေလည်းရှိတယ်လို့အင်းတို့ငါးဖန်းတင်မောတွေလည်းရှိတယ်ပြီးတော့ဒီဥစ္စာတွေလည်းရှိတယ်မလေးငါးဖန်းတင်မောတွေလည်းရှိတယ်အခုတို့ဖန်းစီရေးယူလိုက်တယ်ဆိုတဲ့ဟာတော့ဒါမလေးငါးဖန်းတင်မောပေါ်မှာအလုံးလုံးနေတဲ့ဥစ္စာပေါ့နော်တရားမဝင်လောက်တာမြန်မာငါးဦးဖန်းစီရေးယူလိုက်တာပါနော်အဓိကတော့များတော့အပြင်လူနေအိမ်ယာတွေကိုဖမ်းတာပေါ့နော်ဒီကွန်ဒိုတွေအပါတ်မန့်တွေပြီးတော့ဖလက်တွေပေါ့နော်ကျွန်တော်အဲ့ဒီမှာနိုင်ငံသားတွေပြောဆိုရင်အများစုနေထိုင်ရတဲ့နေရာတွေပြီးတော့ဒီထိုင်နေမလေးရှားနိုင်ငံသားတွေကနေကွန်ပလိန်းလုပ်တဲ့နေရာတွေပေါ့နော်ဒီနေရာတွေကိုအဓိကတို့ကပြင်မှတ်ထားပြီးတော့ဖန်သီးပြင်းမှုဖြစ်စဉ်တွေဖြစ်နေတာပေါ့နော်အမ
ပီရက်ရေချောင်းညွှန်ကြားရေးမှုမိုဟာမက်ဟန်ဘလီဦးဆောင်တဲ့အဖွဲ့ဟာဇန်နဝါရီလ9ရက်နေ့ကပဲပီရက်ရေပြင်မှာမသင်္ကာပွဲရငါးဖက်နေတဲ့လှေနှစည်းကိုစစ်ဆေးခဲ့ရမှာလှေပေါ်မှာအသက်28နှစ်နဲ့49နှစ်ကြားရှိတဲ့မြန်မာနိုင်ငံသား3ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ကူလာကူရာကီရေပြင်မှာလည်းမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးမိခဲ့တဲ့အကြောင်းတနေ့တည်းတရားမဝင်မြန်မာတင်မောသား14ဦးကိုဖမ်းမိခဲ့တာဖြစ်ပါတယ်။သူတို့ကတော့ငါးလုပ်ငန်းဥပဒေပုံမှန်ရှစ်ခွေးနဲ့အရေးယူသွားမယ်လို့လည်းမလေးရှားကမ်းခြေဆောင်တပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်ရှင်။